ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေကတရားကျော်ဟာဒီရက်ပိုင်းအတွင်းမှာပဲနေရက်ကိုပြန်နေကြပါတယ်။ဒုက္ခသည်တွေအနေနဲ့မိမိဆန္ဒအလျောက်နေရရင်ပြန်ခြင်းရင်ပြန်နိုင်မှုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရင်အကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးနေရက်ပြန်ခြင်းသူတွေစီရင်ပေးသွင်းနိုင်တယ်လို့ကြေညာခဲ့ပြီးတဲ့အနောက်မှာပဲဒီရက်ပိုင်းပြန်ဖို့စီရင်ပေးသူ900ကျော်ရှိတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်။ဒီအကြောင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်း၄ခုကဒုက္ခသည်900ကျော်ဟာဖေဖော်ဝါရီလ20ရက်နေ့ကစပြီးစခန်းလိုက်နေရက်ပြန်ကြရမှာဖေဖော်ဝါရီလ20ရက်နေ့မှာတော့မဲလဒုက္ခသည်စခန်းကဒုက္ခသည်130ဝန်းကျင်နေရက်ပြန်ကြရတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဥရောပထွေးကပြောပြပါတယ
်။ဒီနေ့ကျန်တာမဲလာပဲ။ဥက္ကဋ္ဌကျွန်တော်ကြားတာတော့မရချုံဘူး။လက်ပါဆိုရင်ဥက္ကဋ္ဌဖက်ဆိုရင်နှုတ်ကို
။ဟုတ်ကဲ့ဟုတ်ကဲ့။
နှုတ်ကိုပြီးတော့30ရက်နေလာရဲ့ဟိုမှာဟိုဘန်းတရားမှာဒီနေ့ကငွေ130လာပဲ
။ဒီရင်ဒုက္ခတဲ့အများစုကတော့နေထိုင်ရေးနဲ့ဘဝလုံခြုံမှုရရှိရေးအတွက်တောင်းဆိုထားပြီးလူကုန်တိတ်ခါနဲ့အညီနေရပြန်နိုင်ရေးကိုမျှော်လင့်ထားကြတာပါ။ဒါပေမဲ့ UNHCR ထိုင်းအစိုးရမြန်မာအစိုးရတို့ပေါင်းပြီးမိမိဆန္ဒလျောက်နေရပြန်နိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ပေးထားတာကြောင့်အခုပြန်တဲ့သူတွေဟာအဲ့ဒီအစီအစဉ်အတိုင်းပြန်ကြတဲ့သူတွေဖြစ်တယ်ဆိုပြီးဥရောပထွေးကပြောပါတယ်။စခန်းတွင်းကပြည်ရင်ဒုက္ခသည်စခန်းကော်မတီကိုလည်းအခုပြန်တဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အသိပေးတာမျိုးတွေမရှိဘူးလို့လည်းဥရောပထွေးကပြောပါတယ်။
နာမည်အဲ့ဒီအင်ရလေအနံပါတ်တော့လေနာမည်ကဦးစည်းတဲ့လူနာမည်ကဘယ်လိုလဲဒီလိုအလုံးပဲရောက်လေမိလေးပဲရောက်ဖန်ပဲမိမမယ်ရောက်အမေရောက်ကြပဲနဲ့အဲ့ဒီဖြစ်နေတယ်ဂျွန်းရေးစီအစီမတောင်းတယ်အဲ့ဒီစကားလိုလို့မပြောဇာန်တပြေတော့ဆန်ကုန်ရလေဆိုတော့ပြပါလာသူနေကြပေါ့ကိုယ်အဲ့ဒါမှာပြောရအောင်ရှင်ဒုက္ခလည်းပဲအဲ့ဒီကျွန်တော်တို့ရှင်စခန်းမှာရှိတဲ့လူတွေလူရလူမျိုးရတာဆုံးတော့ဆုံးပါတော့
ဒုက္ခတဲ့စခန်း၄ခုကနေရပြန်ဖို့စီရင်ပေးသွင်းထားတဲ့လူရည်ကတော့900ကျော်ရှိတယ်ဆိုပြီးပြင်ဒုက္ခတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ် UNHCR ကတော့ဒုက္ခတဲ့စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပေမဲ့ဒုက္ခတဲ့အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်ကိုပြန်နိုင်ဖို့ကအခက်အခဲရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုထားတာပါ။အရင်မြမအစ်အစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထပ်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြမနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း၉ခုမှာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်စခန်းထဲမှာပြည်နီဒုက္ခသည်စခန်းက၂ခုပါဝင်တာပါ။ဒီနေ့ဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်ပေါင်း 13,000 လောက်ခိုးလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်းမှာခိုးလုံနေကြတဲ့ဒုက္ခသည်တွေပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3,000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်။